အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနှစ်သက်မှာကြောက်တဲ့တကြက်ခါသိမရမှာမြန်မာပြည်သူပြည်သားတွေနဲ့အတူစီလုံးညွှန်းဆန်တဲ့ရက်တည်နေပြီးမြန်မာပြည်အတွက်နှစ်သက်ဆုမုံကောင်းတောင်းကြောင်းနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာပွဲကထုတ်ပြန်လိုက်ပါတယ်။တကြက်အချိန်ကာလတစ်နှစ်တာအတွင်းဖြစ်ပျက်ခဲ့သမျှကိုပြန်လည်ဆင်ခြင်သုံးသပ်ဖို့အချိန်ဖြစ်တယ်လို့နှစ်သက်ကိုမျှော်ကြည့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာအရက်သားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့လူခွင့်ဖိနှိပ်မှုတွေကဆက်လက်မြင်တွေ့ခဲ့ရတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အနာသိန်းစစ်ကောင်စီကမဖြစ်မနေစစ်မှုထမ်းမဲ့ဥပဒေကိုအကောင်အထည်ဖော်လိုက်တာကမြန်မာပြည်သူတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲတွေဆိုရင်ပူမှန်မှုတွေကိုပိုပြီးတိုးလာစေတယ်လို့လည်းသူကထောက်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအကြက်တဲ့အဆုံးသက်ရေးကြိုးပမ်းနေသူအားလုံးကိုဆက်လက်ပံ့ပိုးပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီအနာဂတ်ဖြစ်မြောက်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အနာသိန်းစစ်တပ်ရဲ့ရဲသားတွေအပေါ်ကျူးလွန်မှုတွေကိုလည်းတာဝန်ခံတာဝန်ယူမှုရှိစေဖို့နိုင်ငံတကာနဲ့အတူဆက်လက်ကြိုးပမ်းသွားမယ်ဆိုပါတယ်။စိတ်ကူးကြည့်လို့တော့မရတဲ့ကြီးမားတဲ့ဆင်းရဲဒုက္ခကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေဟာဇဲဆွမ်းတက်တိနဲ့ခဏရင်အချိန်ချင်းကိုပြတ်တာခဲ့ပြီးဖြစ်လို့အမေရိကန်နိုင်ငံသားဝင်ကြီးကချစ်ချစ်ချောင်းလဲထုတ်ပြန်ချက်မှာပြောရထားပါတယ်ခင်ဗျာ။